ဖလော်ရီဒါပြည်နယ်ကတည်တန်းကျောင်းကျောင်းကိုတနက်ဝင်ပစ်တဲလို့စွပ်စွဲခံထားရသူအသက်16နှစ်အရွယ်လူငယ်ကိုဒေါက်တာဗီမီကကနဒါတရားရုံးတင်ပြီးအာမခံမပေးဘဲဆက်ချုံအောင်ထားဖို့အမိန့်ချလိုက်ပါတယ်။ဂျိုကင်ဂျန်စီတီလူသားမှုဆိုင်ရာဆွဲချက်18ခုနဲ့စွပ်စွဲခံထားရတဲ့နီကိုလတ်စ်ကူးစ်ကိုလက်တွေကိုခါမဇန်ကျူးနဲ့ချီထားပြီးရေမောရောင်ထောင်ဝှက်ဆုံနဲ့ဖလော်ရီဒါပြည်နယ်ကတရားရုံးတစ်ခုမှာတွေ့ခဲ့ကြပါတယ်။နောက်ထပ်တရားရုံးစစ်ဆေးမှုတွေကိုစွန့်ဆိုင်နေချိန်တွင်ခရစ်ကိုဆက်ပြီးဖမ်းဆီးထားဖို့အစိုးရရှိနေတွေကရှောက်ထားတာကိုသူ့ရဲ့ရှိနေတွေကငင်းကြက်ထုတ်ရှောက်ထားတာမရှိခဲ့ပါဘူး။တိတ်ကိုပြင်းထန်တဲ့ရာဇဝတ်မှုတို့ကျူးလွန်မှုနဲ့မင်းပေါ်ဆွဆွဲထားတယ်လို့တရားသူကြီးကင်ထရီဆာမိုလီကာကခရစ်ကိုပြောပါတယ်။ဖလော်ရီဒါပြည်နယ်တောင်ပိုင်းပါကလန်မြို့ကမာဂျူရီစတုန်းမန်ဒေါဂလစ်အထက်တန်းကျောင်းကိုခရစ်ကဗိုလ်ထုနဲ့နေ့လယ်ပိုင်းမှာခြေမုံရိုက်ရိုက်ဖက်တန်းနဲ့ဝင်ပစ်ခဲ့တယ်ဆိုပြီးအာဏာပိုင်တွေကဆွဆွဲထားတာပါ။ခရစ်ကဒန်ဝစ်ကနဲ့တဖို့ဆိုပြီးကျောင်းပြင်မှာစပစ်ပြီးတဲ့နောက်ကျောင်းဝင်းထဲမှာပါဆက်ပြစ်ပြီးထွက်ပြေးတဲ့ကျောင်းသားတွေနဲ့ရောပြီးထွက်ပြေးဖို့ကြိုးစားချိန်မှာရဲကမိတာပါသူကအဲ့ဒီကျောင်းမှာတက်နေရင်းနဲ့မှကျောင်းစီကံဖောက်ပြန်မှုနဲ့ပြီးခဲ့တဲ့နေ့ကကျောင်းထုတ်ခံခဲ့ရသူပါအဲ့ဒီဖြေရမှာစုစုပေါင်းလူ18ယောက်တည်ဆုံးပြီး15ဦးတည်းမနဲ့တရားရခဲ့ပြီးတော့ဒဏ်ရသူတချို့ဟာစိုးရိမ်ရပါတယ်အမေရိကန်စာသတင်းအစဖြစ်တဲ့ပထမ45ရက်အတွင်းမှာပဲကျောင်းတွေမှာတနက်နေ့ဝင်ပစ်ခံရတာဟာဒီဖြစ်ရတဲ့ဆိုရင်18ချိန်ရှိတော့ပါပြီ